ရိုဟင်ဂျာတွေနဲ့တခြားတိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ရဲ့ဖိနှိပ်ညှဉ်းပန်းမှုတွေအတွက်တာဝန်ခံမှုရှိလာစေရင်နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်အတွင်ဂျပန်အစိုးရအနေနဲ့ဓာတ်ရိုက်တိုက်တွန်းဖို့ HRW လူအခွင့်အရေးစောင့်ကြည့်ရဲ့အဖွဲ့ကြီးကတနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်။တချိန်တည်းမှာပဲဂျပန်ရောက်ရခိုင်နိုင်ငံသားရခိုင်တိုင်းရင်းသားတွေကလည်းပြည်ပခန့်ရဖြစ်နေတဲ့ရခိုင်ပြည်နယ်မှာအရက်သားတွေကိုအစိုးရတပ်ဖက်ကဥပဒေနဲ့ဖမ်းဆီးနေတာတွေရပ်ဖို့ဒေါက်အောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်မှာစံတာပြကြဖို့ရှိပါတယ်။မတ်အင်ဂျင်နိုင်ကပြောပြပေးပါပါရှင်
။ဂျပန်အကွင့်နာရူဟီတိုရဲ့ထိနှံတပ်ဖွဲ့အခမ်းအနားကိုတက်ရောက်ဖို့ဂျပန်နိုင်ငံကိုတနင်္ဂနွေနေ့ကရောက်ရှိနေတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံတွင်းလူ့ခွင့်ရေးချိုးဖောက်မှုဆွဆဲချက်တွေနဲ့ပတ်သက်လို့ကန့်ကွက်စံတာပြမှုတွေနဲ့ရင်ဆိုင်နေရပါတယ်။မြန်မာစစ်တပ်ရဲ့အကျိုးစီးပွားဒါမှမဟုတ်လူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေအတွက်အသုံးပြုဖို့အထောက်အကူဖြစ်စေမယ့်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကိုဂျပန်နိုင်ငံအနေနဲ့မလုပ်ဖို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကမနေ့တနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်အတွင်းဒီကနေ့တနင်္လာနေ့မှာဂျပန်ပြည်ပကုန်သွယ်ရေးအဖွဲ့အစည်းကဦးစီးပြီးမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးအခွင့်အလမ်းတွေညှင့်တင်ရေးဆွေးနွေးပွဲကိုကျင်းပခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီမှအဖွဲ့ဝင်တစ်ဖြစ်ပြန်ပြီးအရေးခံရတဲ့ဂျပန်နိုင်ငံအနေနဲ့လူခွင့်ရေးကိုအခြေခံတဲ့နိုင်ငံသားရေးမူဝါဒအရလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့မြန်မာနိုင်ငံမှာသူ့နိုင်ငံရဲ့ကုမ္ပဏီတွေရင်းနှီးမြှုပ်နှံမှုတွေမလုပ်ဖို့တိုက်တွန်းတင်ကြောင်း HRW အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robinson က VOA ကိုပြောပါတယ
် In charging foreign investment while ignoring human rightsOnly embolden the Myanmar government and military for further whitewash.
လူ့အခွင့်အရေးကိုဖိယူရှုပြီးနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုအားပေးတာဟာရိုဟင်ဂျာတွေကိုပြိနှိပ်တဲ့အလွန်ဆိုးရွားလွန်းတဲ့ပြစ်မှုကျူးလွန်မှုတွေကိုနောက်ထပ်ဖုံးဖိဖာတေးဖို့မြန်မာအစိုးရနဲ့စစ်တပ်ကိုအားပေးအားမြှောက်လုပ်ရရောက်ပါတယ်။သူတို့ဖုံးဖိဖာတေးထားတဲ့ပြစ်မှုကျူးလွန်မှုတွေအတွက်တရားစီရင်မှုကိုစေကောင်းဆောင်တွေရှောင်ရွယ်ခဲ့ရုံသာမကပဲတန်းကြီးရဲ့စီးပွားရေးနဲ့ဒီမိုကရေစီတိုးတက်ရေးကိုလည်းဒီစစ်ကောင်းဆောင်တွေကစနစ်တကျဖျက်ဆီးခဲ့တာ
ပါ။တနင်္ဂနွေနေ့ကထုတ်ပြန်တဲ့ HRW ရဲ့ကြေညာချက်မှာလည်းလူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာအစိုးရဘက်ကတာဝန်ခံမှုတာဝန်ယူမှုရှိလာစေရေးဖိအားပေးဖို့ဂျပန်ဘက်ကပြက်ကွက်နေတယ်လို့ထောက်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာရိုဟင်ဂျာနဲ့အခြားတိုင်းရင်းသားတွေပေါ်ကျူးလွန်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုလူသားတို့အပေါ်ပြစ်မှုကျူးလွန်မှုနဲ့စစ်ရာဇဝတ်မှုတွေအတွက်အရေးယူစုံစမ်းစစ်ဆေးရမယ်စစ်ကောင်းဆောင်တွေလည်းပါနေတဲ့ကာဝေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ရဲ့အောက်တိုဘာလအစောပိုင်းဂျပန်ခီးစဉ်အတွင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတွေ့ဆုံခဲ့တဲ့အပေါ်မှာလည်း HRW ကဝေဖန်ထားပါတယ်။မြန်မာဘက်ကရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုအတိအမှတ်ပြုခြင်းမရှိပါဘူး။မနေ့ကအင်္ဂါနေ့မှာကျင်းပမဲ့ဂျပန်ဧကရာဇ်ထိန်းန်းတပ်ဖွဲ့အခမ်းအနားမတိုင်ခင်ဒီကနေ့တနင်္လာနေ့မှာတိုချိုမြို့ကမြန်မာတန်ရုံးရှိဒေသစံတော်ချိန်ညနေ3နာရီခွဲကနေ4နာရီခွဲအထိရခိုင်တိုင်းရင်းသားတွေဒေါက်ဆန်းစုကြည်ကိုဆန္ဒပြကြမှာဖြစ်ပါတယ်။သူတို့ဆန္ဒပြရဲ့အကြောင်းရင်းကိုတော့ရခိုင်လူငယ်အစည်းအရုံးဂျပန်ဥက္ကဋ္ဌကျော်တန်းလှိုင်က VOE ကိုအခုလိုပြောပါတယ်
။ဒေါ်လူစီကနေဒီရခိုင်ကျတော့ AO အနောက်ဆပ်ပတ်အမှုတစ်ရှင်လို့ရခိုင်မှာစီပွေးကြီးရောဖြစ်လာတယ်စီပွေးစီပွေးကတားကြီးရောဖြစ်လာပြီးစီပွေးမှာနေရင်ဘာမှမဆိုင်တဲ့အရေးသားနေပြီးရင်တရားကြော်လောက်ကိုတရားကြော်လောက်ဟာဖြည့်ဆုပ်ပြီးဖြစ်တယ်ဘာမှမဆိုင်တဲ့ဟိုရောမှာဒီနေဆိုင်ရဲ့လေထနေလာလေလမ်းပြလို့ဟိုဒီမှာစစ်တပ်ကစစ်တပ်လို့ဆရာကျော်ပြင်ဆင်တဲ့ဒီနေ့ဒီပေါ်ရတော့လည်းမတရားဖမ်းဆီးတာတွေရခိုင်ကျတော့အဆွေဝင်ဆိုပြီးဆွဲပြီးဒီနေ့စစ်တပ်ကဟိုဂျော်ဒန်ဖို့ဟိုဒီလို့ဒီရယ်လုံးဝဟိုဒီနေ့ဆွဲကြတာခဏခဏကျော်လောက်ဖြစ်နေပြီဒါကြောင့်ဒီနေ့အဲဝန်ဒီကျွန်တော်တို့ဆက်လာပြရှိပ
ြရဲ့ဂျပန်အခွင့်ထိနှန်းတပ်ပွဲမှာကဘာအရရက်ကခေါင်းဆောင်တွေနဲ့ထင်ရှားတဲ့ဧည့်သည်ပေါင်း400လောက်တက်ရောက်တဲ့အချိန်မှာရခိုင်ပြည်သူတွေအတိဒုက္ခရောက်နေကြတာကိုသိရှိသွားဖို့ဆန္ဒပြသူတွေကမျှော်လင့်ကြောင်းလဲကျော်တန်းခိုင်ကပြောပါရရှင်